American Samara Donald Trump ye lu yong tiao le phi Trump jwe kaw pwe CEO a chan pe le phi de Roger Stone go ya zwe mu khone mu ne phan si lai ba de 2016 Samara jwe kaw pwe ma Russia win swat phai khe da la so da song san ni de a thu sou sa ye mu Robert Mueller yong ga ni pi lo Mr. Stone go lein nya thwat so mu tiya ye long gan ne tat te thwat so du ri go hnaw set han da mu sa ya a mu ri ne tiya swae khe pi lo taw cha ni mne a so ji a chain Florida ji ne ga tu ye ni aim ma phan si lai da phit ba de 2016ရွေးကောက်ပွဲမတိုင်ခင်ကဒီမိုကရက်ပါတီတာဝန်ရှိသူတွေရဲ့အီးမေးလ်တွေကိုရုရှားဝင်ရောက်ခိုးယူတဲ့ကိစ္စနဲ့အခုအမှုတွေဆက်ဆံနေပါတယ်။အီးမေးလ်တွေကိုလူသိရှင်ကြားမထုတ်ပြန်ခင် WikiLeaks website တည်ထောင်သူ Julian Assange နဲ့တွေ့ဆုံခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အောက်ဆိုတော်ထောက်လိုင်းရေးကော်မတီကို Roger Stone လိမ်ညာပြောခဲ့တယ်လို့အစိုးရရှိနေတွေကတရားရုံးကိုတင်ပြတဲ့စွပ်စွဲချက်တွေမှာဖော်ပြထားပါတယ်။ WikiLeaks ကလည်းဒီမိုကရက်ပါတီနဲ့ပတ်သက်တဲ့အချက်အလက်တွေမထုတ်ပြန်ခင်နဲ့ထုတ်ပြန်ခဲ့ပြီးအချိန်တွေမှာMr. Stone နဲ့ Trump အောင်နိုင်ရေးထိတ်တန့်တာဝန်ရှိသူတွေကြားအပြန်အလှန်ဆက်သွယ်ခဲ့တဲ့အကြောင်းတွေလိမ်ညာထွက်ဆိုခဲ့တဲ့အတွက်ဖန်ဆီးခံရပုံရပါတယ်။နှစ်ပေါင်း40လောက်ဓမ္မရနဲ့ခင်မင်ရင်းနှီးပြီးတော့ Trump ရွေးကောက်ပွဲအနိုင်ရဖို့ဥဆောင်ကြိုးပမ်းခဲ့သူလည်းဖြစ်တဲ့ Roger Stone ကိုအထူးစုံစမ်းရေးမှူး Robert Mueller ဥဆောင်တဲ့စုံစမ်းသူတွေကအသေးစိတ်စုံစမ်းနေခဲ့တာပါ။2016ဓမ္မရရွေးကောက်ပွဲမှာဓမ္မရလောင်း Hillary Clinton ကိုထိခိုက်အောင် Russia တို့နဲ့ပူးပေါင်းလုပ်ခဲ့သလားဆိုတာကိုစုံစမ်းနေတဲ့စုံစမ်းမှုကနေဖန်စီတရားဆွဲခံရသူတွေထဲမှာ Roger Stone ကအရေးအပါဆုံးတယောက်လို့ပြောလို့ရပါတယ်။ဒီကနေ့ Fort Lauderdale တရားလုံးမှာသူ့ကိုရုံးထုတ်မှဖြစ်ပြီးတော့သူ့ဘက်ကတော့ဘာမှအမှားမလုပ်ခဲ့ဘူးလို့ညင်းဆန်ထားပါတယ်။